တောင်ကိုရီးယားနိုင်ငံမှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုနှုန်းစံချိန်တင်များလာနေပြီးကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကူးစက်ခံရသူ3ဦးထပ်တွေ့ကြောင်းအတည်ပြုထားတာနဲ့အတူပဲအနာဘိုင်းတို့ဘက်ကလည်းနေဆက်တွေကိုထိန်းချုပ်နှိုင်းရင်းနဲ့လူတွေကြားအကွာအဝေးတစ်ခုချပြီးနေထိုင်ရေးစီကံတင်းကျပ်ဖို့အရေးတကြီးဆောင်ရွက်နေကြပါတယ်ကူးစက်မှုအသစ် 9,352 ဦးရှိကြောင်းကိုရီးယားကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာနကစနေနေ့မှာထုတ်ပြန်ခဲ့ပြီးဒီအရေးအတွက်ဟာဆိုရင်ဒီသတင်းပတ်အတွင်းမှာကူးစက်မှုအသစ် 9,000 ချုပ်ကိုတတိယကျင်းရောက်ရှိတာဖြစ်ပါတယ်24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံလူနာ80သေဆုံးခဲ့ရပြီးတဲ့နောက်သေဆုံးမှုစုစုပေါင်းက3,809ဦးထိရောက်ရှိခဲ့သလိုလူနာ952ဦးကတော့စိုးရိမ်ရတဲ့အခြေအနေမှာရှိနေတာဟာဆိုရင်လည်းမကြုံစဘူးအများဆုံးအရေးအတွက်ဖြစ်ပါတယ်ရှင်